နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ကမ်ဘီယာနိုင်ငံကတရားစွဲဆိုထားတာဟာဥပဒေကြောင်းအရလုပ်ပိုင်권ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာသွားမယ်လို့ ICJ တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ကမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတရားအငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးမဝင်ဘူးလို့ဆိုပြီးမြန်မာဘက်ကကန့်ကွက်ချက်အပါအဝင်ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချလိုက်ပါတယ်
။ For these reasons, the court 1unanimously rejects the first preliminary objection raised by the Republic of the Union of
လူမျိုးစုံတပ်ဖြတ်မှုဒါစီယေးဆန်ရနိုင်ငံတကာသဘောတူစာချုပ်မှာမြန်မာနိုင်ငံဘက်ကချွင်းချက်ထားပြီးလက်မှတ်ရေးထိုးထားတဲ့အချက်ဂမ်ဘီယာကတရားစွဲတာအကျုံးဝင်မှုဆိုတဲ့မြန်မာနိုင်ငံကတင်ပြကန့်ကွက်ထားတဲ့အချက်တွေပါတဲ့ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချခဲ့တဲ့အကြောင်းတရားသူကြီးကအမိန့်ဖတ်ကြားနေတာဖြစ်ပါတယ်လူမျိုးစုံတပ်ဖြတ်မှုဆန်ရဒါစီယေးနိုင်ငံတကာသဘောတူညီမှုစာချုပ်မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဆက်ဆံပြုမှုရာတွေဟာစာချုပ်ပါအချက်တွေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကICJ တရားရုံးကိုဥတိုက်လျှောက်ထားတရားစွဲဆိုခဲ့တာပါ2019ခုနှစ်တုန်းကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာကလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ဂမ်ဘီယာကမြန်မာအပေါ်2019ခုနှစ်ကတရားစွဲခဲ့တာဖြစ်ပါတယ် Netherlands နိုင်ငံ The Hague မြို့မှာ2019ခုနှစ်ကုန်ပိုင်းမှာအမှုကိုစတင်ကြားနာခဲ့ချိန်တုန်းကအမှုစစ်ဆင်နေချိန်ကာလအတွင်းမှာရိုဟင်ဂျာတွေအပေါ်နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်လို့တရားရုံးကတားမြစ်ပေးဖို့ဂမ်ဘီယာနိုင်ငံကလျှောက်ထားခဲ့ချိန်တုန်းကလည်းမြန်မာနိုင်ငံကလိုက်နာရမယ့်ယာယီတားမြစ်မိန့်ဆုံးဖြတ်ချက်ကိုတရားရုံးက2020ခုနှစ်မှာဆုံးဖြတ်ပေးခဲ့ပါတယ်ရှင်။